ကိုယ်ကိုယ်တရားပြမတင်တတ်တဲ့ယောဂီဆိုလို့ရှိရင်တော့အဲဒီအရင်မဝတဲ့အထဲကနေပြီးတော့လွတ်မြောက်ဖို့မဆက်ပါဘူး။အဲဒါကိုအဲ့ချင်တဲ့ခံကြတော့ကိုယ်စိတ်ကိုပုံပြားပြီးတော့တွန်းလာရ။ဒါဥစ္စာလို့လဲကိုယ်စိတ်ကိုပုံပြားပြီးတော့တွန်းလာရ။ဒီကတော့အရင်မဝဘူးအဲ့ချင်ကြီး။အဲ့ချင်ကြီးအဲကိုယ်စိတ်ကိုတခါရတယ်တရားကိုပြောသလိုတရားရောက်ကိုပြောသလိုပြောပြနေရဲ့အဲမင်းပါလာလို့ကလည်းဒီတရားတွေလူချင်းကိုအားထုတ်တာအဲဒီတရားခိုင်နဲ့ခိုင်ငွေနဲ့ရောက်မှနေအိမ်နေနေဒီတရားကိုလူချင်းကိုသခဏဝင်လာတယ်အဲ့ဒီလိုမဖြစ်ဘူးအဲ့ချင်လို့မဖြစ်ဘူးအဲ့ဒီအဲ့တဲ့နေရာရောက်ကိုအာနာပါနဆံနေဆိုရင်ကိုနှာခေါင်းကအာနာပါနဆံနေလေးကိုတတိယမြောက်ကကိုယ်ကိုပြန်ပြီးတော့ဟဲ့တယ်လို့ကိုယ်စိတ်ကိုပြန်ပြီးတော့တွန်းလာอยู่ว่ะဟဲ့တယ်လို့မှာကိုယ်စိတ်ကိုပြန်ပြီးတော့မလုတ်တဲ့ရင်မတွန်းလာနိုင်ရင်တော့ဟောမောဟတရားကိုလွတ်ဖို့မရှိဘူးအဲ့ဒီအရင်မဝတဲ့အထက်ကနေအရင်မဝတော့စိတ်ကငြိမ်ပြီးတော့နေနေအခုဆိုလို့ရှိရင်အမြင်ရရရင်ဥဒ္ဓဝအေးတော့ဒီစိတ်ကပိုလို့တော့နေနေတယ်အဲ့တော့နေနေတဲ့ဆက်ကိုနေတဲ့အထင်မရောက်အောင်စရာနဲ့တွန်းပြီးတော့ကြိုးစားပြီးအားထုတ်ယူပါအဲ့တော့စရာနဲ့တွန်းပြီးတော့ကြိုးစားပြီးတော့အားထုတ်လိုက်ရင်နေနေတော့ဒီမနတ်ပိုင်းမှာမောဟကလွန်မြောက်သွားလို့ရှိရင်ဒီတရားရတဲ့ဘက်ဒီမှာကိုယ်တော့ကမခဲရင်တော့ဘယ်မောဟမလွန်လို့ပါတော့ဒီတရားတွေကိုပြဖို့မလွယ်ပါဘူး။ဒါဥစ္စေတော့လည်းအရင်ကကအဲ့ရာကတော့နှိုးတာပဲ။နှိုးပြန်မဲ့တော့ပြန်ပြန်အိပ်ပျော်သွားတယ်။ဒီစိတ်ကမောင်းမိတာ哦။ဒီစိတ်ကအဲ့ရာမခတ်နေတဲ့စိတ်နဲ့မောင်းပြီးတော့ဘောကလိမ့်လိုက်ဒီဘက်လိမ့်လိုက်။အဲဒီတော့လို့ဒီပူလာလို့ရှိရင်ဒီဘက်ပြီးပြန်ပြီးတော့ပြောင်းပြီးတော့အိပ်လိုက်။အဲဒီဘက်ပြီးလေအဲ့လိုညောင်းလာလို့ရှိရင်အဲပက်လက်အိတ်လိုက်ဟိုဘက်လိမ့်လိုက်ဒီဘက်လိမ့်လိုက်နဲ့လှုပ်နေတာပဲဒီစိတ်ကအဲ့တော့ဆရာကြီးကအဥစဉ်တို့တရားအထောက်အထည်ခါကြတော့ဆုံးမဒီမောအဖြစ်ကတော့ဒီအဲ့ရထတာမထကြလို့ရှိရင်အဲမင်းတို့အိတ်ကြပါအခုတည်းကမင်းတို့ဟိုနေကိုကြိုးစားပြီးတော့အထုကိုရရတာနဲ့ကြိုးစားပြီးတော့အာမထုံကြအောင်နောက်တော့မင်းတို့ငါတို့တွေဆောက်ပြီးခေါင်းလဲရအောင်မထရဲအဲ့ရအောင်အဲ့ဒီတော့မှအပြတ်အပြတ်တို့တွေကဒီသာသနာ့ဘောင်ကိုတောက်ပြီးတော့ဒီတရားတွေကြည်ကြအာထုခြင်းလို့ဒီဘက်ကြီးကိုတက်လာတယ်အဲ့ဒီတော့ဒီတရားကိုကကြိုးစားပြီးတော့အာထုငါတို့မှဘာမှလည်းအလုံးကလည်းတလောက်ရှိတာမဟုတ်ဘူး။ဒီတရားထိုင်ဖို့ဒီကြောင်းရဲ့ဒိဏသနာရေပုတ်တယ်လို့ဖို့တလောက်ပဲရှိတယ်။တော့နေရင်တော့လေငါတို့နေကြနေငါတို့ရှင်မျိုးတွေမိဘတွေညီပေါင်းမမတွေစောက်ယူကြနေရတယ်။ဟိုကြောင်းဆိုတော့တစ်ခုမှမပါဘူး။ငါတို့လည်းသိကြလည်းမဟုတ်ဘူး။အမျိုးတော်ရာလည်းမဟုတ်ဘူး။ဒါလောကလိုပေါ့။အဲ့တော့ဘုရားလည်းမသိဘူး။ကိုမျိုးလည်းမဟုတ်ငါတို့တည်းကိုပေါကောင်းမှုမနေထိုင်ရအောင်ဒီလိုအဆောက်အဦတွေစောက်သားပြရတယ်ငါတို့ကိုတရားဟောကျင့်ကြံတဲ့အခါကျတော့ဆန်းကျန်တာကကျင့်လို့ရအောင်ပေါကောင်းမှုမအားထုတ်လို့ရအောင်လူကြမ်းလာတာငါတို့ဆိုင်နဲ့နေဖို့တခါတခါတည်းလူကြမ်းလာတာမဟုတ်ဘူးဆရာတော်ကြီးကဥစဉ်တော်မြဲဆုံးမဩဝါဒပေးလို့ရှိပါတယ်အဲ့တော့ဥစဉ်တို့လည်းပြန်ပြီးတော့စဉ်းစားကြည့်စဉ်းစားရတဲ့အခါကျတော့ဒီဟုတ်တယ်။ငါကြီးဘုံမောင်နှမစဉ်းမျိုးလူဒန်းလာတဲ့အောက်ဆောင်မဟုတ်ဘူး။ကိုယ်မသိတဲ့ကရကမတွေလူဒန်းလာတဲ့သရတရားတွေနဲ့အဲ့တော့တကရကမတရားသရတရားနဲ့လူဒန်းတွေဥစဉ်တို့ကတရားကိုပို့ပြီးတော့စူးစားပြီးအားထုတ်ပါလေ။အဲ့ဒါကြောင့်အားထုတ်မှလည်းတကရကမတွေကိုဥစဉ်တို့ဒီတရားရင်းနဲ့ပြောပြီးတော့ကျေကျေဆက်လို့ရဘုဇင်းတော်ကဆက်เสียဆိုလို့တက္ကະဓမ္မတွေကို ဒီတရားပဲပြန်ပြီးတော့ဟိုနေပြပြီးလို့ရကျန်တာတွေဥစဉ်လုံးမှာပြေးနေရရှိပါဘူးအဲ့တော့တရားဓမ္မတွေကလည်းဥစဉ်တို့တရားပြတာတဲ့တရားတွေကိုနေနေတော့လည်းတကယ်လူစဉ်တို့ဒီသက္ကံကိုမရရအောင်ဆင်ရင်နေပြေးကြတယ်ဆင်ရင်နေပြေးကြတယ်အဲ့လိုဆင်ရင်ပြေးလို့တော့ပြပြီးအခုလိုအထုပ်ဖို့ကလည်းအခွင့်အခါလည်းကြုံပြီးအဲ့လိုအခွင့်အခါကြုံတော့မှနေပြီးတော့သက္ကံတရားတွေနဲ့ကြိုးစားပြီးတော့အာမထုလို့ရှိရင်တော့မိမိတို့လာရကြုံမနှက်ပါဘူးလာကြတော့ရင်မိမိတို့ဒီမှာအလုံအားလို့ဘာမှအလုံအကန်မရှိလို့ဒီတရားသက္ကံကိုလာကြတာမဟုတ်ပါဘူးအနောက်ကကိုယ့်ရဲ့စီးပွားရေးတွေပြစ်လာခဲ့ဒီခုနှစ်ရက်မှာတော့အော်ငါလောကအလုပ်တွေအော်ပြစ်ထားခဲ့တဲ့သူတွေရှိတယ်ပေါ့အဲမပြစ်ထားခဲ့ဘဲနဲ့တယောက်ယောက်နဲ့အဲလွှဲထားခဲ့ပြီးတော့လာခဲ့သူတွေရှိတယ်ဆက်ကြတော့အနောက်မှာလွှဲထားခဲ့တဲ့သူတွေရှိတော့ကိုလောကမယ်အလုပ်ကိုဒီတရားသက်သာပြီးတဲ့အဖြစ်ကိုအလုပ်တွေရက်ထားခဲ့ပြီးတော့လာခဲ့သူတွေရှိတယ်လောကစည်းစိမ်ဥစ္စာနဲ့တန်ဖိုးရှိတယ်ဒီတရားကိုလူကျင်လို့လောကစီးပွားရေးတွေပြစ်ခဲ့ပြီးတော့အခုလိုတရားအထုတ်ခဲ့တဲ့ခါကျတော့ငြိမ်တဲ့အခြင်းမျိုးတဲ့အခြင်းငှိုက်တဲ့အခြင်းမှရောက်ပြီးတော့အဲ့ဒီစိတ်နဲ့ပေါင်းနေလို့ရှိရင်တော့ပြီးပြီးတော့ဟိုလောကမှာကိုယ့်ရဲ့စီးပွားတွေတခါတည်းရထားခဲ့ပြီးတော့ပြစ်ထားခဲ့တာကလည်းတခါရှုံးပြီးအဲဒီတရားကိုကျူသာပြီးတော့အာမထုတ်လို့မောဟရေမထွက်နိုင်ရင်လည်းဒီတရားမှာပုံရပင်ရလိုက်တာမရလို့တစ်ခါရှုံးအဲ့ဒါမျိုးမျိုးတွေနှစ်ခါရှုံးသွားလိုက်ပုံဘက်မှာရှုံးရင်ရှုံးမလိုက်သေးဒီတရားဘက်မှာတော့အမျက်ရအောင်ပြန်ယူသွားလို့ရှိရင်ဒါကိုယ့်အတွက်ဟိုတဘုံဆက်နိုင်တဲ့ဒီယရနာကိုရတယ်လို့ပြရှိပါရလောကကြီးစင်ဥစ္စာယရနာကတိုက်တာလို့ရဒီဘုရားတရားသံဃာဆိုတဲ့ယရနာကတော့ဘလို့မှတိုင်တာလို့မရပါဘူးလောကပစ္စည်းဥစ္စာယရနာနဲ့တိုင်တာလို့မရဘူးလောကပစ္စည်းဥစ္စာယရနာကတန်ဖို့ဆက်လို့ရတယ်အဲသုတ္တန်ရာတန်ခြင်းနဲ့တိုင်တာလို့ရတယ်ဘုရားရှင်ဒီတရားတွေကြတော့ဘာဖြစ်လဲဆိုတော့ဒီသလုံးလုံးသဘောပေါက်လိုက်လို့ရှိရင်ကိုယ့်ရဲ့ဒီသွားနေရတဲ့ဒီတဏှာခရီးမှာလေတစ်ချက်လွတ်ရပါအဲ့ဒီတဏှာတစ်ချက်လွတ်ရောက်သွားတဲ့အတွက်လောကကြီးရရှိတဲ့ဥစ္စာတွေလေဘလို့မှတိုင်းတာလို့မရဘူးကိုယ်သဘောပေါက်လို့လွတ်ရောက်သွားတဲ့တစ်ချက်ကအင်မတန်တန်ဖိုးရှိပါတယ်တန်ဖိုးလည်းဖြတ်လို့မရပါဘူးအဲ့ဒါကြောင့်မို့ဦးဇင်းတို့လည်းဒီတရားတွေကိုသိတဲ့ယောဂီကတော့စူးစမ်းပြီးတော့အားထုတ်တာပေါ့ဒီရည်အားထုတ်တဲ့အခါကျတော့လည်းသာသာတရားတကယ်ရှိတဲ့ယောဂီတွေကတော့ရရှိပါပဲအဲသာသာတရားနည်းတဲ့ယောဂီကတော့မရဘူးလားဆိုတော့သာသာတရားနည်းတဲ့သူလည်းရမှာပဲရတာတော့ဒါနဲ့သာသာတရားအားကောင်းတဲ့သူတော့မမြင်ဘူးပေါ့သာသာတရားအားကောင်းတဲ့သူကတော့သူ့မှာသာသာတရားရင်ရှိပြီးတာဖြစ်တဲ့အတွက်အာကောင်းပြီးတာဖြစ်တဲ့အတွက်တရားကိုဉာဏ်ဉာဏ်ရတယ်။ဒါကတရားနည်းတဲ့သူကတော့ရတော့ရတယ်၊ကြာမှရတယ်။အဲ့ဒီဉာဏ်ဉာဏ်ရတာနဲ့နည်းနည်းရတာနဲ့ဒါပဲกว่าတော့တာ။ရတာတော့ရမှာကြီးပဲ။အဲနည်းနည်းတော့အဲ့ဒါလိုဉာဏ်ဉာဏ်ရခြင်းလို့ရှိရင်တော့ကိုယ့်ရဲ့ဒီတရားကိုတခါရင်ဒါလည်းသင်နိုင်ရဖြစ်တာရရင်နောက်တရားတင်မလိုက်ရကိုငြိမ်ရင်ပြီးဆိုလို့ရှိရင်ကိုယ်စိတ်ကြီးငြိမ်တဲ့အထင်းတော့မတိထားပါနဲ့ကိုနှကောင်းတော့တဲ့ကံတွေလေးကိုတတိထိုင်းထိုင်းနဲ့လွတ်သွားပြီဆိုရင်ကိုယ်စိတ်ကိုမင်းကိုငါခိုင်းတဲ့နှကောင်းတော့တဲ့ကံတွေလေးကိုအလုတ်ပေးရတာအလုတ်လည်းအများကြီးပေးရတာမဟုတ်ဒီအလုတ်တစ်ခုပဲတော့မှရအောင်မထမ်းနိုင်ရင်မင်းလိုချင်တဲ့တရားတွေဘယ်လိုလုပ်ရတော့မှာလဲဘယ်လိုလုပ်ပြီးတော့သိလာရတော့မှာလဲကိုယ့်စိတ်ကိုပြန်ပြီးတော့လေဟိုလူတရားကိုပြောတယ်လို့ကိုယ့်စိတ်ကိုပြန်ပြောပြီးတော့ပြန်ခိုက်တယ်မှာ ဒီတရားတွေကသူတော့ခိုင်းရမှာမဟုတ်ကိုယ်စိတ်ကိုပြန်ခိုင်းရတယ်အဲ့တော့ကိုယ်စိတ်ကိုပြန်ခိုင်းတတ်တဲ့ယောဂီလို့ယောဂီဆိုလို့ရှိရင်အဲမောဟတွေရောက်ပြီမလို့အတ္တတော့မရောက်ဘူးကိုယ်စိတ်ကိုခိုင်းတတ်တဲ့အတွက်သူကတော့ဟောလောကထဲကစိတ်တွေနဲ့ပေါင်းပြီးတော့သူများဟုတ်တာခိုင်းတတ်တယ်ကိုယ်စိတ်ကြတဲ့ကိုပြန်ပြီးတော့ခိုင်းတတ်တဲ့သူကနည်းပါတယ်ဒီလိုတရားကျင့်ကြအားထုတ်တယ်ဆိုတာသူများခိုင်းရမှုကိုယ်စိတ်ကိုပြန်ခိုင်းရတယ်ကိုယ်စိတ်ကမလုပ်ချင်ဘူးလို့ကိုယ်စိတ်ကတတိမထားချင်ဘူးဆိုရင်ပြအောင်ထားသူ့ကိုပြန်ခိုင်းနေရတယ်အဲ့ဒီတော့ကိုယ်စိတ်ကိုတစ်ဖြည်းဖြည်းခိုင်းစားတယ်ကိုယ်စိတ်ကိုခိုင်းစားတာတော့မှဒီတရားတွေကတထိုင်ကိုတထိုင်ဆိုတော့ကိုယ့်အတွက်အကျိုးရှိအောင်အားထုတ်နိုင်တယ်ဒါဆရာတော်ကြီးရတဲ့ဦးဇင်းတို့ကိုဩဝါဒပေးပြီးတော့သုံးသင်ဆုံးမမှုခဏခဏဆုံးမလေးရှိလို့လည်းဦးဇင်းတို့လည်းကိုယ့်စိတ်ကိုတစ်ဖြည်းဖြည်းပြန်ပြီးတော့ခိုင်းတတ်တယ်အရင်တော့ဆိုမခိုင်းစားတတ်ပါဘူးကိုယ့်စိတ်ကိုအခုရောက်ပြီဆိုရင်ကိုယ့်စိတ်ကိုခိုင်းစားလို့ရတဲ့အချိန်ပြန်ခိုင်းတတ်တဲ့အချိန်ကျူသာပြီးတော့အထုပ်ပါအဲဒါမနက်ပိုင်းရလဲအချိန်နှဲပါတယ်တဏှာကြီးခွဲလင်းသုံးနိုင်စကောင်းတဏှာကြီးခွဲပဲထိုင်ရအဲဒါအာလုံလောက်ရှိပြိဂရီကိုနမောတတ္တသုံးခြင်းဆိုကြရ